အဲ့ဒီဝရိယနဲ့တတိသမာတိအခုဒီနေ့အရေးကြီးဆုံးဘုံတော့လုပ်နေတာသမာတိဖြစ်ပေါ်အောင်အတိပ္ပံဆိုတဲ့အလုပ်ကိုလုပ်အတိဖြင့်အရာရာကိုပြတ်ထန်းမင်းရပုံညာရတာတတိကြောင့်ရတာတတိရှိမှရတာအဲ့ဒီဒီချက်ကိုအမိရနိုင်တာနော်ဒါတော့ဘုန်းကြီးတို့ဆရာတော်ကြီးပြောတော့စိတ်အပြင်းမထွက်အောင်တတိနဲ့ထိန်းချုပ်ထားတာစိတ်ဟုတ်လားအဲ့ဒီတတိလုပ်ငန်းကြီးကိုလုပ်လာတာကိုသုံးလို့ရရှိပရိယာနဲ့တတိရှိမှတမာတိဆိုတဲ့စိတ်ငြိမ်ကြီးဖြစ်ပေါ်လာစိတ်ငြိမ်မှုမရှိရင်ဉာဏ်ပညာမပေါ်ဘူးစိတ်ငြိမ်မှုရှိမှဉာဏ်ဆိုတာပေါ်လာတာပညာဆိုတာပေါ်လာတာအဲ့တော့ဝိပဿနာကပညာဉာဏ်လို့အခုဒီမှာကတော့သမထကံလို့ဘုန်းကြီးကမရရအောင်ဝရိယစိုက်ထုတ်ပြီးတော့စိတ်ကိုငြင်းအောင်ဖမ်းနေတာနော်ချုပ်နေတာဒါတော့ဒီစိတ်ကလေးဟာဘယ်လိုသဘောတရားဝါရှိကြလဲလို့ဆိုတော့သူကပညာဆိုတာကအာယုံပေါ့ကိလေသာအာယုံကာမဂုဏ်တရားတွေပေါ်မှာတိမ့်လို့တက်တဲ့သဘောရှိအာရတဲ့အတန်လေးတစ်ခုဓမ္မမမတာရတဲ့အတန်လေးတစ်ခုဒိုင်းကလေးတစ်ခုပေါ်လာတယ်ပဲဆိုဆိုတချင်းစိတ်ကအဲ့ဒီအတန်စီကိုရောက်သွားပါပဲအဲ့ဒီကမှအဆင်းတစ်ခုပေါ်လာတယ်ဟုတ်လားမြင်ကြရတစ်ခုပေါ်လာတယ်ဆိုလို့ရှိရှိစိတ်ကအဲ့ဒီမြင်တဲ့နောက်ကိုလိုက်သွားတယ်အဲ့မှာတားတယ်ဆိုလို့ရှိရင်လည်းကြောင်မှာအာယုံလေးတစ်ခုပေါ်လာချိုးတယ်ခြင်းနဲ့ပေါ့သာရှိတဲ့ဖြင့်ဒီလိုပေါ်လာရင်လေစိတ်ကအဲ့ဒီချိုးတယ်ခြင်းနဲ့နောက်ကိုလိုက်သွားတယ်အဲ့ဒါရောမကဘူးသူကဒီချိုးတယ်ခြင်းနဲ့ဆိုတာလို့သိအောင်သိတယ်ပြီးရနေတာပေါ့ဘူးသိပြီးတော့သူကအရသာခံလိုက်တာအံစားလိုက်ခံစားလိုက်တော့ထူရာကြိုက်တဲ့လူကလည်းကောင်းသားပဲနှစ်သက်သွားတယ်ထုံမကြိုက်တဲ့လူကလည်းဟာချုံနေလို့မပြည့်ဘူး။အဲ့ဒါဘာလို့စီချိုဘုန်းကြီးတို့လိုစီချိုရှိနေချုံနေလို့မရဘူး။ဒီတော့သူကတားတော့ကြိုက်တယ်၊ညင်ကကြိုက်ဘူး။မပြည့်ဘူး၊ဒါနဲ့မပြည့်ဘူး။ချုံနေတဲ့ခင်ဗျားတို့ဟာပြောပြတော့အဲ့ဒီလိုကြိုက်တာမကြိုက်တာကဟောရှားပေါ်မှာပေါ်တဲ့ဟိုခင်းထဲမှာပါတာမဟုတ်ဘူး။ဟာကကိုကဒီမှာရှုစုမှတ်စုခံစားသူကထည့်လိုက်တဲ့သဘောအေဂိဆိုတာစပ်ပါပဲအေဂိစက်တက်ကလေးမှကြိုက်တယ်ဆိုတော့လူရှိသလိုဟာအေဂိစက်တက်ကွာမဖြစ်ပါဘူးစပ်တဲ့နဲ့တော့ဆိုတော့ဟာမျိုးကလည်းရှိအဲ့တော့မျိုးကြီးကိုကြိုက်တာမကြိုက်တာမျိုးကြီးနဲ့မဆိုင်ဘူးကခံစားသူနဲ့ဆိုင်တယ်အဲ့ဒါလို့ဒီမိမိရဲ့အာယုံပေါ်ရပေါ်မှာသုံးသက်တဲ့သဘောတွေရှိဒီတော့ယောဂီတွေအနေနဲ့အခုအနန္နဲ့ဉာဏ်နဲ့ဟုတ်လားလွန်ဆွဲပွဲကိုရောက်လာတဲ့အခါကျသမာဓိကိုထူကောင်းပါလို့ပြောတော့ခေါင်းကြီးတို့ကလောဘဒေါသမောဟမာနဘာမှဖြစ်เสียမရှိတဲ့နှုတ်တီးပြားဟုတ်လားနှာခေါင်းနာတီးပြားဆက်နှုတ်ကန်းတဲ့နေရာမှာစိတ်ကလေးကိုထားထားပြီးတော့မှဝင်တိုင်းလေဝင်လေလေးဝင်လိုက်ရှုထွက်သွားတဲ့လေလေးကိုရှုပြောတော့ခါကျဟိုဗီဒီယိုကြည့်ရတယ်တော့လုံးဝစိတ်ဝင်စားတာမရှိဘူး။အဲဒါဆိုအာယုံကကိုနှစ်သက်တဲ့ခိုင်းခိုင်းနေတာအာယုံကာမဂုဏ်မဟုတ်ဘူး။ဒါတော့ဒီခန္ဓာပေါ်ကဒီဒီကလည်းမနှစ်သက်စရာအာယုံကတော့ကြာကြာမနေတင်ဘူး။ဒါတော့ဘာလို့လဲစိတ်ကအာယုံစိတ်ကိုစောင့်တာအာယုံစိတ်ကိုရှာတာ။အဲ့ဒီအချိန်မှာတန်ခုပေါ်လာတဲ့ဆိုင်ဒီနာလူပြားမှနေပါလို့ပြောထားတဲ့စိတ်ကလေးဖြတ်ဆိုအဲ့ဒီအတဏ္ဍောက်လိုက်သွားမှာပဲ။တော်ကြီးကမိမိစိတ်ကလေးနာတိကြမှာအားရအတန်တော့ကိုပွာသွားတော့မသိလိုက်ဘူးအဲနာတော်ကိုကောင်းနိုင်လိုက်နာတော်ဗာလဲတန်ဒီတန်ပါတာနဲ့ဗာလဲစူးစမ်းပြည့်ပြည့်လို့ရှုပ်သွားပြီအဲ့တော့ဒီမှာဒကာတော်မညာအနေနဲ့မိမိစိတ်ကအခြားအာယုံတစ်ခုစီကိုပြောင်းသွားတာလေဒီအခုလောလောဆယ်ရှိနေတဲ့အာယုံကိုမေ့ပလိုက်တာအဲ့ဒါလိုပြောင်းသွားတဲ့သဘောမျိုးဒီလိုလေဟလာတတိလက်လက်တော့စောစောကထားတဲ့ထားတဲ့စိတ်ကလေးကသူ့နေရာမှာသူ့မနေဘဲနဲ့အခြားရင်ငေါက်လိုက်သွားရင်လည်းယောဂီကမေ့ပြီးကြိုင်းကြမှာဒါအရင်ပုံမှန်သူကအခြားချက်စားသွားတာဟုတ်အဲ့ဒါတမျိုးနောက်တစ်မျိုးက ရှုနေရှုနေရှုနေငါရှုပါမြန်လာတဲ့အခါကြာအဲ့ဆိုလက်ခနဲ့တက်သွားတယ်ညောသွားတဲ့သဘောလေးတူပေါ်တာပေါ့ဟာအဲ့ဒါညောသွားတာလည်းမျောလို့ကောင်းတိုင်းတကာတဲ့မှာညောပြီးတော့အဲ့ဒါကတော့ဘုံကြီးအခြားရင်စိတ်ပေါ်ဝင်လိုက်တာမဟုတ်တကာတဲ့မှာစိတ်ကနှစ်စိတ်ရှိတစ်စိတ်ကအတိစိတ်နောက်တစ်စိတ်ကအတွင်းစိတ်ပေါ့အဲ့ဒါကိုမသိစိတ်လို့လည်းသူတို့ခေါ်ကြပါတယ် subconscious mind နဲ့ unconscious mind အဲ့ဒီဘဝင်စိတ်ဘဝကူးလာခဲ့တဲ့စိတ်ပေါ့အဲ့ဒီစိတ်ရှိနေတော့သိနေတဲ့အာယုံမှာတော်တော်များတော့မိကနေဖြစ်သွားပြီးဘဝင်စိတ်ဖြစ်ဘဝင်စိတ်ဘက်ကိုပြောင်းသွားတော့အဝှရှိနေတဲ့အာယုံမသိတော့ဘဲနဲ့သူကတွင်းပြီးတွေးရကြမ်းမှကြမ်းရပေါ့လေနောက်ယောဂီတွေအရင်နဲ့ရှုနေရှုနေကနေပြီးတော့စိတ်ကိုသွားရတဲ့အကြောင်းတွေကဘာတွေလုံးဆိုလို့ရှိရင်ဖြစ်ခဲ့ဘူးတဲ့အတွေ့အကြုံတွေပေါ့အဲ့ဒီအတွေ့အကြုံတွေဟာဩဘဝင်စိတ်ကျမ်းမှာသူကအတန်းတင်ထားတာအဲ့မှတန်းတင်ထားတာတွေကဒီတိုင်းတွေတုန်းကတော့ပေါ်ဘူးတရားရှုမှလိုက်ပြီးဆိုကမှာဩငငယ်တုန်းကလုံးဝအခုဒီတဏ္ဍာချင်းမှာလုံးဝသတိမရတော့တဲ့အဲ့ဒီမိတ်ဆွေသင်္ကဟာတွေသွားတဲ့လူတွေဟုတ်လားဓမ္မမဟုတ်ငယ်ငယ်တုန်းကတွေ့ခဲ့ကြုံခဲ့တဲ့နယ်ပေါင်းတွေဉာဏ်ဖြစ်ခဲ့တဲ့လူတွေဉာဏ်ဖြစ်ခဲ့တဲ့အကြောင်းတွေဟုတ်လားဒါတွေဟာဟုတ်ဘုံစိတ်ထဲမှာမိတ်မဲသိမ့်ခန့်အဲ့ဒါကအခုကြတော့တရားအထုတ်တော့မကုန်းပေါ်တော့ဟာဘယ်တော့မှသတိမရတဲ့ဟာတွေလည်းကြောက်ပြန်ပြီးပေါ်လာလိုက်ဆိုတော့ယောဂီကအာရုံသိရသွားပြန်ရသပြန်တော့သာလိယကိုပြုတ်ပြခဲ့ပြီးတော့ခုနကပြောတဲ့ဒီအခါမှသတိညာပဲနဲ့အခုမှသတိညာပြီးပေါ်လာတဲ့အာယုန်စိတ်တွေနောက်ကိုလိုက်သွားတယ်။အဲ့ဒါလိုအမျိုးမျိုးသောအကြောင်းတွေကမိမိရဲ့သတိဖြစ်ပေါ်မှုကိုလာပြီးအတားအဆီးဖြစ်နေတော့ယောဂီကဒီမှာစိတ်ကလေးငြိမ်အောင်တည်ငြိမ်လို့ပေါ့ဗုရိယအမတန်စိုက်ဖို့လိုတယ်။ဒီစိတ်ရောက်လို့ရှိရင်ဒီလောက်ဗုရိယမထည့်ပဲမရဘူး။နော်ဒီမှာယောဂီရဲ့ဘဝတဘာဝဆိုလို့လဲဆိုတော့သူကမြင့်မားတဲ့တောင်ကြီးတောင်ကိုတက်နေရတာလို့ပဲတောင်တက်ခင်ကလည်းကွာပြင်ဆင်ပြီးတော့ကျိုးတွေပါတယ်တိုင်းဟလာတကာတဲ့အဲပောက်ကျွန်းတွေစို့တွေစိုက်နေတာတွေယူသွားတာယူသွားပြီးတော့တက်တဲ့တောင်ကတောက်ကောင်ကြီးမြင်းမြင်းကြီးမမကြီးဆိုတော့အဲ့လိုတက်တဲ့ကမှာပြုံးမကြအောင်ဟုတ်လားဟိုနည်းနည်းအမြင့်မို့ရောက်သွားလိမ့်လေပို့ပြီးတော့ချီကျော်လက်ချော်မဖြစ်အောင်တတိထားလက်ကခုခုတိုင်းတိုင်းဆိုမြင်နိုင်မလားတိုင်းတို့ကိုဝိနဲ့သင်ပြပါမလားခြေတော့ကတဏှာမှတိုင်းချော်ကြနိုင်မလားစရှိတဲ့ဖြင့်ဒီလိုတတိကပ်ပြီးတော့ချူရဘာဖြစ်လို့လဲအသက်နဲ့နီးစပ်အသက်ဟလာဟလာတွားအဲ့ဒီတတိချိုးရတာနဲ့ချက်ချင်းတင်နေတယ်ဒါကြောင့်မြတ်စွာဘုရားကတတိလက်ချင်းဒီသေခြင်းအကြောင်းပဲဟုတ်လားတတိလက်ချင်းဒီသေခြင်းရဲ့အကြောင်းပဲအဲ့တော့ဒီတောင်တက်တယ်လို့ပဲမနေ့ကတော့ဆရာတော်ကြီးကဒါကိုပို့ပြီးတော့ကောက်ကွက်ကုန်းမြင်ရတတိလေးလို့စီတစ်သက်ပြိတ်ကြပါရင်ဟုတ်လားဖြင်းရှင်သွားလို့ရှိရင်နောက်ကလူတက်ရောက်ကြားတယ်အပါလာတော့ဒီဆရာတော်သားအင်းမလူအလုံးရှုပ်တဲ့ရက်ဆိုင်တို့လို့အဲ့ဒါပွဲကင်းတို့ကိုလည်းဖြတ်ဆိုင်ခဲ့တာအဲ့ဒီအချိန်မှာတစ်ချက်ချက်ကလေးနဲ့မျက်စိကလည်းအာရုံရောက်ရဟုတ်လားတစ်ချက်တော့ပွားကင်းကြည့်လိုက်ဦးမှာဆိုပြီးလှည့်လိုက်တာနဲ့ချက်ချင်းစီကပြိသွားလို့အာရုံလေးလွတ်သွားတာနဲ့ချက်ချင်းခွန်းနဲ့ပြေးထားတဲ့စီချက်ကလေးကျသွားလို့ရှိရင်နောက်ကလူသားယောက်ျားကဟာနဲ့ပိုင်ချလိုက်ထုတ်လိုက်ပါပဲဒီတော့ဒီအသက်ကိုဆိုရင်နေတဲ့ယောက်ျားဟုတ်လားရာဇဝတ်သားအပွဲကြီးကအရင်မဟုတ်ဘူးအရင်တော့ရှင်တဲ့စိတ်ကလေးကိုမွေးဖို့အရင်မဟုတ်ဘူးအဲ့ဒါဒီရက်ဆိုင်လေးဝิญဉ္ဇနဲ့စိတ်တွေပါလေရှိနေရှိလို့မရဘူးအဲ့တော့ဒီမှာမိမိအသက်ကိုလှုပ်ပြီးတော့သွားနေရတဲ့အကြောင်းအဲ့ဒီလိုအခါမျိုးမှာတော့ယောဂီကြီးအဲ့လာတာယောဂီဖြစ်ဖြစ်ဘယ်သူဖြစ်ဖြစ်သူ့ကိုသူသတိထားတာဘာလို့လဲဆိုတော့သတိချွတ်တာနဲ့ချွေရင်းလာတဲ့ချက်ချင်းအသက်ခံရမှာဆိုတော့ကြောက်လားလို့သာပဲနော်ဒီနေရာမှာအလေးအကျင့်တွေလောက်ထားရတာပေါ့မောရကမောင်းမွားတဲ့လူဟာသတိလက်လို့မရဘူးဟုတ်လားတခါတည်းမျက်စိတွေနားတွေအကုန်လုံးပွင့်ထားပြီးတော့ဘာကြောင့်ပရိနိလို့မြင်လဲအန္တရာယ်တွေနဲ့ဝိုင်းရနေလို့အဲ့ဒီအန္တရာယ်တွေဝိုင်းရနေလို့တရိလက်လို့မရဘူးတရိလက်ကနဲ့ချက်ချင်းတင်နေတယ်ဟုတ်လားကားပေါ်ပါလာတဲ့လူတွေအကုန်တကားကြီးနဲ့ပြည့်စုံဟုတ်လားဘာလို့ဘဝနဲ့လည်းတိုက်နိုင်တာလည်းတိုက်နိုင်အဲ့တော့သောသမောသကတိကပြတ်သောမောသကတိုက်နေဆက်ကတိုက်ဆက်ကတိုက်နေဟိုကထွက်လာဒီကထွက်လာအကုန်လုံးလည်းတခါတည်းတရိနဲ့ကပ်ပြီးတော့တရိပြင်းနေရတာပေါ့
အဲ့ဒီမှာစကားနဲ့လမ်းကနေပြီးရုံးပေါ်ဆက်စပင်းတစ်ချင်းကဘာမှမသိဘူးဇော်ဟောကြီးစီလာတယ်ဆိုတော့အဲ့မှာတခါတော့ဘလောက်တရိထားတဲ့ဈာတဲ့ကတော့ accident ဆိုတော့တခါတလေမှာမတော်တဆဖြစ်လို့ရှိတယ်။အဲကြောင့်ယောဂီဟာဒီတတိကိုအားထုတ်တဲ့အခါမှာဆရာတော်ကြီးပြောလို့လေတိတ်တယ်ကကိုယ့်ရဲ့အသက်ဘေးကကနေပြီးတော့ကိုယ့်ရဲ့ဘေးတူပေါ့ဗျာတန်တရားဘေးတော်ဒီမှာတော့ဟုတ်လားတန်တရားဘေးကလွတ်မြောက်အောင်လုပ်နေတဲ့သဘောတရားလေးနဲ့ဒီပမာတကယ်ကိုစိတ်ပါလက်ပါလို့ကိုအရေးကြီးတယ်နော်အခုယောဂီဘုရားရှင်နေအားထုတ်နေကြတဲ့နေရာဥပကအလေးချင်းရထားခဲ့တဲ့ဒကာတော်မင်းများကတော့တော့ကိုပုံစံနဲ့ကြာပြီးဒကာရဲ့စိတ်ကြည်ငြိမ်မှုယုတ်ကြည်ငြိမ်မှုလေးတွေရှိပြီးလိုရာခီးလေးလည်းရောက်လာကြတာပေါ့ဒါပေမဲ့တချို့ကတော့ညနေပိုင်းကိုနိုင်ဆန်ဟာကြီးအချိန်ကျလာခြင်းဒကာရဲ့ဖြူဖြေပုံစံလေးပြက်ပြီးတော့နော်ဒါဟုတ်တဏိတာရဲ့အားထုတ်လာတဲ့ပြန်မှန်းမှုတော့ပါတာပေါ့နောက်ချက်ကတော့ခန္ဓာကိုယ်ကမြင်တဲ့သဘောကြောင့်ပဲအဲ့မှာနည်းနည်းယောဂီပုံစံပြက်ပြီးတော့အထုံရတဲ့ပုံမှာလည်းအဆိုင်နေသွားတာတွေ့တယ်။အဲ့တော့အဲ့ဒါလိုလုပ်လို့မရဘူး။နော်။အချိန်တိုင်းအချိန်တိုင်းဘုဒ္ဓစိတ်တဲ့သဘောမျိုးနဲ့ခါရဲဒီလုပ်လို့အင်းမင်းထန်တာစိတ်ဝင်စားစွာနဲ့လုပ်နိုင်မှာတော်ကြ။အဲ့ဒါမှသူရောက်လာတဲ့အဆုံကိုရောက်ဒီနေ့ဆိုလို့ရှိရင်ယောဂီကိုယ်တော်ရှင်ကဣတဝိတရပီတိဒုက္ခဆိုတဲ့အဆုံကိုရောက်လာပါဘူး။နော်ဒီနေ့တရားဓမ္မများအားထုတ်နေတာဒီတကောလုံးကြီးပြီးတော့အန္တာနဲ့တဲ့အဆင့်ကလေးရောက်လာအဲ့လိုချမ်းသာဖို့ဆိုတာကမကြိုက်တာတွေခဲတာတွေနားတာတွေထုံတာတွေကျင်တာတွေခါတဲ့မောတာတွေပန်းတာတွေပေါ့ရင်တုံတာတွေနှလုံးတုံတာတွေခေါင်းခဲတာတွေအဆရှိသဖြင့်ဒါမျိုးတွေနဲ့ရင်ဆိုင်နေရရင်ဘယ်လိုမှဒါဒုက္ခမရဘူးဘုန်းကြီးအတွေ့အကြုံကိုပြောရမှာဆိုလို့ရှိရင်ဟုတ်ညာဒီဝိပဿနာလုပ်ဖို့စောစောလုံးကမလုပ်ဘူးမလုပ်ဘူးဆိုတာကဘာဖြစ်လို့မလုပ်လဲဆိုတော့ကမ္မဘုရားစုပန်ထားတာအာစုကြီးပါဝိပဿနာလုပ်လို့လုံးမဖြစ်ဘူးနိဗ္ဗာန်လိုက်ရတော့မဖြစ်ဘူးအဲဒီတော့ဘုရားပြောင်းလုပ်မယ်ဆိုတာနိဗ္ဗာန်မြင်ရဘူးဟုတ်လားအဲ့လိုစိတ်စိတ်တွေနဲ့ဟုတ်ညာအမ်းတို့နောက်တော့မဖြစ်ဘူးငါကိုယ့်ကိုယ်ကိုယ်ရမှာတော့ပန်းတင်းကြီးဒီစုကြီးပန်ကျင်နေတာစုကြီးပန်လက္ခဏာတွေငါမှရှိလားလို့သိကြလိမ့်လေးလာကြည့်လိုက်တဲ့အခါကျတော့မရှိဘူးမရှိတဲ့အခါကျတော့ငါတို့ကဒါတွေကိုစွဲလန်းနေလို့မဖြစ်ဘူးငါဖျားနေလဲကိုယ်တိုင်တွေ့ကြတယ်လို့မဟုတ်ဘူးဒိတ်ဖြာဒိတ်လည်းရထားတယ်လို့မဟုတ်ဘူးအဲ့တော့ငါဝိပဿနာလုပ်လို့ရမှာပဲဆိုတာသိပြီးတော့ဘုံယုံဝိပဿနာလုပ်ကိုလုပ်တဲ့အချိန်မှာအပြဿနာတက်လဲဆိုတော့အခုတခါတခါမှများလို့ပဲတိုက်တာခဲတာဒုံကကျင်တာတွေကတော့တကူလုံးပေါ့ပေါ့နဲ့နဲ့အဲ့ဒါပြောသွားလဲဆိုရင်ဒုစရအောက်ကနေပြီးတော့အောက်ဖက်ထုံနေတာတခါတည်းဘယ်ချိန်တတိထုံကြလဲဆိုတရားထုတ်လိုက်ပြီးလဲထုံနေတယ်တနေ့လုံးထုံတယ်တညလုံးထုံတယ်နောက်တနေ့ထုံတယ်အဲ့လို၂ရက်၃ရက်ကြောက်လာတဲ့အခါကျဘုန်းကြီးစိတ်ဆန်းတော့လေပြတ်တော့ပါမသိဘူးပေါ့ဒါတခါတခါမှစဉ်းစားတော့ရှောက်စဉ်းစားတော့ဟုတ်ဖြတ်ဖြတ်กว่าဘာဖြစ်ဖြစ်လုံးစားရှိတာတော့လုံးမှာပဲဘုန်းကြီးစိတ်ကတော့အဲ့လိုလုံးလိုက်အခုလိုဒုက္ခအဆင့်နေရောက်လာတဲ့နေ့ဘယ်လိုထူးကြသွားလဲနေ့နေ့လဲစွန်းစားတဲ့အချိန်တစ်ခါအဲ့ဒါထုံလုံးပဲစွန်းစားပြီးတော့ခဏလေးဘုန်းကြီးနားပြီးတော့ရေချိုးတယ်အဲ့လိုလိုက်ရေချိုးလိုက်တယ်ဆိုရင်ပဲတခါတည်းတရားကြီးကယူပြစ်တယ်လုံးဝအပြတ်သွားတယ်တဏှာကြီးစဏ္ဏနိုင်တဏှာကထိုင်လိုက်တဲ့အခါကျတော့တခါတည်းလူကပေါ့ပါပြီးတော့ထုံနာကျင်နာရဝေဒနာတွေလည်းပတ်ပြောက်သွားပြီးတော့ကိုလုံးကြီးအေးပြီးတော့အန္တရာယ်ဆင့်တွေ့လိုက်လိုက်ဟုတ်ဟုတ်ဟိုးဒီတရားကဘယ်လိုပါလားအန်ထင်းတလုံးမဟုတ်ဘူးဖြစ်ချင်တယ်ဖြစ်ဟဲ့လားဖြစ်ချင်တယ်ဖြစ်မှာသူတရားအစဉ်တိုင်းသွားတယ်အဲ့ဒါတရားတော်မှများဒီနေ့မိမိတို့အားထုတ်တဲ့ဓမ္မဒုက္ခဆိုတဲ့အဆင့်ကိုရောက်လာဒုက္ခဆိုတဲ့အဆင့်ကိုရောက်လာလို့ရှိရှိဒီလိုလုံးငါရမမရဲ့ကိုကပေါ်ပါပြီးရှင်လန်းပြီးတော့တိတ်ချမ်းမှလည်းကြီးနူးပြီးမနေ့ကတော့မှဆက်လာတကာရမမတချို့ဖြစ်ကြသိသိချင်းလေးထားဟုတ်လားမျက်စိထဲမှာလည်းလင်းကလေးထင်ကလေးတွေပေါ့အဲ့လိုအမျိုးမျိုးတချို့တော့လည်းကိုဆုံးသူကလေးတွေကပြုတ်ကပြုတ်ဖြစ်နေတာတချို့ကလည်းဝါဆုံးဝါကုန်းဆိုင်ကြီးတွေလို့ဟာတိတ်လိုက်ကြီးတွေလို့ဟာကုန်းကြီးမြင်ရတယ်ဒါကသမထနမိတ်တွေပေါ့ ဥက္ကနာမိတ်တို့အပရိပါကနမိတ်တို့ဆိုတာရှိရှိအဲ့ဒီနမိတ်တွေထင်လာပြီဆိုရင်ဟာဒီဒါဒုက္ခတဏ္ဍာမှာသမထဆင့်ဆင့်ရောက်လာပါဘီတိဒုက္ခအဆင့်ကိုရောက်လာပါဣတိပြေတာနဲ့ချက်ချင်းဣတိဖြစ်ဆိုတဲ့ဒီဒုက္ခတော့အဆင့်ကိုရောက်လာတဲ့ချက်ချင်းခန္ဓာကိုယ်ကပေါ့နေတာကိုတွေ့ရတယ်ဘယ်လုံးအဲ့လေးလေးလာလာမဟုတ်တော့ပဲနဲ့ကန္နာအပိုင်းကူးလုံးပြောက်သွားတာမျိုးဟဲ့လားခုနကတရားတွေတွေ့နေရအဲ့ဒီချိန်မှာအာဒီယာကရှင်နေတဲ့လေလေးကလည်းတပြေးတပြေးတပြေးတပြေးနင်းနေအိမ်ဝဲလာကျူရော့သလားလားပြက်ပြီးနောက်တစ်ဆင့်ရောက်ပြီးဒီဒုက္ခပြီးဧကကရာဆို၅ဆင့်ရောက်တဲ့အခါကျတော့အသက်မရှူတော့လောက်ကငြိမ်သက်သွားတာရုပ်ရောစိတ်ရောငြိမ်သက်ပြီးတော့တခါတည်းအေးချမ်းငြိမ်အေးပြီးနေတဲ့သဘောကလေးအဲ့ဒါလေးကခန္ဓာကိုယ်မှာဖြစ်ပေါ်လာပြီးဆိုမှဒဂရကမများတရားအစဉ်တိုင်းတက်နေပြီလို့ဒီလိုသဘောပေါက်အဲ့တော့ဘုန်းကြီးတို့ကဒီမှာဟိုလုပ်ငန်းကိုအစဉ်လိုက်ထားပြီးလုပ်ရတာအတွက်ကြောင့်မလို့ဒီနေ့မှာဒီအစဉ်ကိုရောက်အောင်အားထုတ်ရတာအားထုတ်တဲ့အခါမှာခုနပြောလို့ဟိုအကြောင်းပြဒီအကြောင်းပြနဲ့ဟိုလုံးလုံးဒီလိုလုံးလုံးနေရင်အဲ့ဒီအချိန်ရောက်မှာမဟုတ်ဘူးမရောက်ရောက်အောင်တက်ရမှာပဲဆိုတော့ဒီနဲ့တက်တက်မှာအဲ့ဒီအရှင်ကိုရောက်မှာဒါဘုန်းကြီးတို့ခီးပေါက်ဟိုဘက်ကျတော့ဒီ78ရက်ဆို78ပိုင်းခွဲပြီးတော့လောက်ကားတာဖြစ်တဲ့ကြောင့်မလို့နောက်တစ်နေ့ဆိုရင်သင်္ကန်းသာနောက်တစ်မျိုးနောက်တစ်မျိုးနောက်တစ်မျိုးတက်တက်လာတဲ့အခါကျတော့ခုနပြောသလိုကိုကကိုအောက်ပိုင်းနဲ့စံပြေခဲ့တယ်လို့ပြည့်ပြီးတော့ဟိုမှလည်းမလိုက်နိုင်ဘူးပြက်လာနော်ဒီတော့သူ့အရှင်နဲ့သူ့မှာပိုင်ပိုင်နိုင်နိုင်ဖြစ်အောင်အားထုတ်အားထုတ်တဲ့ကလည်းအွေကြီးသူ့မဟုတ်ဘူးအခုပဲလောက်ရမှာအခုဒီပဲပိုင်းပိုင်းဒီကသံဃာဝါယမတကယ်ကိုကလည်းမလျှော့မလျှော့တော့ဇွင်းနဲ့လုံးလာနေနော်ဒါရအောင်လုပ်မယ်ဆိုတော့စိတ်နဲ့တော့တစ်ချက်အားထောက်ဟဲ့လားငါနာလိုက်လဲငါရဆန်းလိုက်လဲမရဘူးတော့တစ်ချက်တစ်ခုပြီးတစ်ခုကလည်းဘုန်းတော်လုံးနိုင်အောင်ဆိုပြီးအရိယာပုဂ္ဂိုလ်ကိုတစ်မျိုးပြီးတစ်မျိုးပြောင်းပေးထားတာဒီမှာညောင်းညောင်းတို့ညာတို့ကျမတို့ချင်းဟောနောက်တစ်မျိုးပြောင်းလိုက်ရင်သက်သာသွားအောင်ဆိုပြီးအဲ့ဒီပြီးတော့အဲ့ဒါဆက်လက်နေတဲ့ခါမှာအရှိန်ကြီးပြက်ပြက်ကြီးတယ်ဟမ်ဒီတော့ရထားလို့မရဝါနှလုံးပွတ်လို့ပဲတဲ့ဝါနှလုံးပွတ်ရင်မိထွက်ရှင်လို့ဟာလားမိရရှင်လို့ပွတ်ထားအဲ့တော့ဝါပွတ်နေတဲ့လူကပွတ်လိုက်ညောင်းတော့ဘွာအသာလေးခြားတောင်းမှပြီးမှပွတ်ထားပေါ့တော့ပြီးပြန်ပွတ်လိုက်နောက်တစ်ခါပြန်ပွတ်လိုက်ဘယ်တော့မှမိထွက်ဘူးဟာအဲဒီနေရာမှာစိတ်ရောက်ရဲ့ခံဖို့ဆိုတဲ့သဘောလေးဟာဒီလိုပဲသွားပြီးရထားလိုက်လှုပ်လိုက်ရထားလိုက်လှုပ်လိုက်ဘလို့အနာကြီးလိုက်ဘဘက်ကိုပြောင်းလိုက်ဒီလိုအဲ့ဒါမရဘူးဆက်တိုက်ကိုတောက်လျှောက်ပါကိုစိတ်ရောကိုရောထည့်ပြီးတော့နာနာပွတ်မှညံညံမိထွက်ပါလေနော်မိပဲချက်ချက်မလဲမမင်းနဲ့သူ့လှုပ်သူ့လှုပ်မသူ့သူ့ထက်ထက်ချင်ကြထွက်လာပါအလားတူကြပဲဓမ္မရီဆိုတာလေကိုကလုံးမရမတရားမှတ်နေမှတ်နေမှတ်နေရှုနေရှုနေသတိကထာသတိကထာပေါ့ကထိုင်းကထိုင်းကထိုင်းကသူ့ဟာသူ့ကားတဲ့တရားကဆောင်းလာမှာသူ့ဟာသူ့ဆောင်းပြီးသူ့ဟာသူ့ဓမ္မရီတက်လာပြီးစကားကားနဲ့လူကလည်းကြောက်ရွံ့ကလေးလိုညင်တဲ့ပြီးတော့ဓမ္မသာတိကမလုံးဝမရှိတော့သလောက်နော်ဖြစ်သွားမယ်အဲ့သွားတဲ့အခါကျတော့ယောဂီကကိုတွေးကြည့်တွေ့ကိုစဉ်းစားကြည့်စဉ်းစားမလို့ဟာအခုဒီမှာဘယ်လိုဖြစ်လာလဲဘာမှမရှိတော့ပါဘူးဟမ်ဒါကငါငုတ်တူကြီးထိုင်နေရတာဖြစ်နေပြီဒီလိုမဟုတ်ဘူးဟမ်လားရှိတယ်ဒါလည်းစိတ်ကိုစူးစီးထားတဲ့အလုပ်ကိုလုပ်နေရမှာအဲ့တော့အဲ့ဒါကိုရှောက်ပြီးကိုစဉ်းစားကြည့်စဉ်းစားဟိုဖေးရှားဒီဖေးရှားလုပ်ရင်စိတ်ကပြင်းထန်ရဖြစ်ပါတော့နော်ဒီတော့ဘာမှမစဉ်းစားအခုဒီဝိပဿနာအလုပ်ဆိုစဉ်းစားတဲ့အလုပ်မဟုတ်ဘူးနေနေတာလို့တိတိတိတိနေတဲ့အလုပ်လေးပဲနော်ထိဒီနာတိကမှာလူလေးကညင်ကျက်သွားတော့ထိတာတော့မှမသိတဲ့လောက်ဖြစ်သွားတော့ဒါပဲမဲ့မသိတာကခုနကပြောလို့ကိုညံနှုတ်နေသေးလို့ညံစိုက်ကြည့်လိုက်ပရိယာစိုက်ကြည့်လိုက်ကြည့်လိုက်တဲ့အခါမြင်မြင်ကလေးရဲ့ရှိနေတယ်မြင်မြင်ကလေးရှိနေအသက်မရှင်သေးမှာပေါ့မသေးဘူးမသေးဘူးဆိုတော့မမောဘူးမပန်းဘူးရှင်ရဲ့ဆုပ်သေးတာကခုနကပြောတင်းကြမနိုင်မနေဘူးဟဲ့လားဒီမှာသူ့ဟာသူတက်တောင်းတာလေးနဲ့ရှင်နေတယ်မြင်မြင်ကလေးဆိုပေမဲ့လို့အဲ့ဒါကိုစိုက်ကြည့်ကြည့်နေရင်စိတ်ကဘယ်မှပြေဘယ်နဲ့ဒီမြင်မြင်ကလေးကိုမိနေမှာပဲတချို့ကတော့ဖြက်ဖြက်ဖြက်ဖြက်ဖက်ကနေဖက်ကနေဖက်ကနေလှုပ်နေတာလည်းပဲတွေ့မယ်ဟုတ်လားလှုပ်နေတယ်ပဲဖြစ်ဖြစ်ချိနေတယ်ပဲဖြစ်ဖြစ်ခုနကတော့မြင်မြင်ကလေးတိုးနေတယ်ဟောဝင်နေတယ်ထွက်နေတယ်ဆိုတာတော့ဘယ်လိုတိတိအတိကျမှာပဲခါးစိတ်ကိုစူးတိုက်ပြီးချိတိုင်းချိထားပြီးတိနေရင်ပြီနော်တိနေရင်ပြီအဲ့တော့ဒီမှာလည်းပဲရောဂီများအနေနဲ့မျိုးမျိုးပါမရပြောလာတဲ့ရှောက်ကားရက်ကလေးတို့ကိုပြန်ပြီးသုံးတိုက်ကြည့်တဲ့အခါမှာအတိအကျမှာရှုနေရင်ကနေပြီးတော့အတိအကျမှာရှုလို့အဆင်မပြေသလိုပဲအဲ့တော့တချို့ကဟိုပိန်ကောင်းလို့ပြတဲ့သူကလည်းပိန်ကောင်းမှမှတ်နေရတာလေအဆင်ဆိုဟိုဘက်ကအာရုံကြီးပြီးအဲနောက်ရင်ညွန့်ကနေပြီးတုံလာတဲ့ထိတ်ထိတ်ထိတ်ထိတ်ထိတ်နဲ့ဖြစ်လာတာလို့နားရကြားရတယ် ပြီးတော့မှအဲ့ဒါကိုဟာနှလုံးကိုတအားကုန်နေပြီပါလားဘာလားညာလားဆိုတော့အဲ့ငါကဝင်လာတော့အဲ့မှာစွန့်စိတ်တွေဝင်လာပြီးတော့သူကအဲ့ဒါလိုစိုက်ကြည့်ကြည့်တဲ့အခါနာသီးရမှကြည့်တာတဲ့ဒါလေးစိုက်ကြည့်နေရတာပို့ပြီးတော့ဆင်းပြေသလိုပဲဖြစ်လာဒါတော့ယောဂီကပြဿနာတက်ဒါလိုပြဿနာတက်အဒီဟာဟုတ်တာဒီလိုစိုက်ကြည့်ရှိလို့ရှိရင်မှန်မဲ့မှန်မှမလားပေါ့ဟုတ်ပဲဟုတ်ပါမှာဘုန်းကြီးမေးဦးမှာပဲဆိုတော့ဘုန်းကြီးကသွားမေးတယ်အရှင်ပြနာသီးရမှမှတ်လို့သိပြီးတော့အရှင်မပြေဘူးရင်ညွန့်ဝမှတ်ရင်မရဘူးလားအဲဒါပေါ့ဒီပြဿနာတက်တာပေါ့ဒါဖြစ်တတ်တယ်ဆိုတော့ဘုန်းကြီးကပြောတယ်သိနေရင်တော့ပြီးတယ်ဟုတ်လားသိနေရင်ပြီးရဲ့ကျော်ချက်တိုင်းချက်တိုင်းကိုရင်ညွန့်မှာပဲသိသိပဲမှာပဲသိသိသိလို့ရတယ်တို့ကလေနောက်တဲ့တင်ငန်းစာအတွက်ကြရတယ်ဟုတ်လားနောက်တစ်ခုတက်လာတဲ့အခါကြရတယ်အဲ့ဒီမှာညံပြောင်းတဲ့အခါခက်ခက်တဲ့ညံပြောင်းတဲ့အခါခက်ခက်တဲ့ဒါပြီးလို့လေဒီမှာဒိတ်ဒိတ်ဒိတ်ဒိတ်နဲ့ခေါ်ခုံတဲ့အထဲမှာအဲ့လိုသူ့သဘောနဲ့သူဖြစ်နေတယ်လို့ဒါဘဝင်စိတ်ကလုံးဝင်စိတ်လုံးနေတာကဘာမသိနိုင်ဘူးအမှားစိတ်ကြတဲ့သဘောကလုံးနေတဲ့သဘောတွေအားလုံးကစေတနာကနေပြီးတော့ကြောင်းပြုပြီးလောက်တာဖြစ်တဲ့ကျင်စိတ်ကစိတ်ဆော်ပြီးမှလောက်နာသီးရမတော့အသက်ရှူတယ်ဆိုတာရှူခြင်းစိတ်ကြောင့်ရှူတာထုတ်တယ်ဆိုတာထုတ်ခြင်းစိတ်ကြောင့်ထုတ်တာအဲ့ဒီခြင်းစိတ်ကလေးဟာအကြောင်းဟုတ်လားဘွာရှူတယ်ထုတ်တယ်ဆိုတာအကျိုးတွေဒါအကြောင်းကိုဖွဲတဲ့အခါကျတော့ဘုမာထိတ်ထိတ်ဒိတ်ဒိတ်ထဲမှာဘာကြောင့်ဒိတ်ဒိတ်ဖြစ်ရသလဲဆိုတာရှာများပါဟုတ်လားဒီတိတ်တိတ်ဖြစ်နေတဲ့အထက်မှာဒီကဘာကြောင့်ပြရမှန်းလဲဘဝင်စိတ်ကလက်နေတာကိုသူကသိနိုင်တယ်ဒါတော့သူတို့တွေလည်းမသိနိုင်တော့ကဲအကြောင်းကိုခွဲပြီးကြည့်အောင်ဆိုတဲ့အခါကျတော့တရားခွဲလို့ရမှာမဟုတ်ဘူးအဲ့ဒါကြောင့်ဟုတ်လားဘုန်းကြီးပြန်ပြီးတော့ပုဂ္ဂိုလ်ကိုသာလေးစိတ်ကလေးချော့ချတန်းရှမ်းဝင်သွားပြီဟုတ်လားစိတ်ကတခါတည်းဥပန်ဘက်ကရောက်သွားပြီဆိုလို့ရှိရင်ဒါမှရှုနေမှအစဉ်ပြေမယ်လို့ထင်တဲ့အမျိုးပေါ့ဟုတ်ဘူးကြောင်းစုဆိုတော့လေအယောဂီနေနေတာသူနည်းနည်းစိတ်ကို relax ပေါ့ပုဂ္ဂိုလ်ကိုလျှော့လို့စိတ်အေးလေးထားပြီးရှုလိုက်တဲ့အခါနာရီရမှရှုလို့ရပါတယ်နော်ဒီတော့အဲ့ဒါအခုတရားတော်မှများအနေနဲ့ဒီနေ့အိကာချက်ကတော့မိမိစိတ်ကိုလုံးဝအပြင်းမထွက်အောင်ခုနပြောတဲ့ဒုက္ခဆိုတဲ့အဆင့်ကိုရောက်အောင်တတိမဆုံးမနေသောလုံးလာနေတတိကပြီးတော့ရှုမှသမာဓိဆိုတာပေါ့ခုနပြောတဲ့ပိတိဒုက္ခဧကဂရဆိုတာကသမာဓိရဲ့ဉာဏ်အဆင့်ကိုပြောတာတတိကတော့အဲ့ဒါကိုပေါ်အောင်တတိနဲ့ဝရိယကလုံးမှတတိနဲ့ဝရိယနဲ့ထက်လုံးမှဒီအဆင့်ကိုရောက်လာနော်ဒီတော့အခုအလေးအကျင့်လုပ်တဲ့ခါမှာကိုယ်မှနေလာတိုင်းလာခဲ့တဲ့အဖြစ်နေရာတစ်မျိုးအခုဒီကြတော့ပုံစံပြောင်းပြီးယောဂီပုံစံကြအောင်လုပ်တဲ့ကယောဂီအချင်းကတစ်မျိုးပေါ့အဲ့တော့မိမိတို့ပါလာတဲ့ပုံစံပေါ့အဲ့ဒါကိုလည်းပြုံးနေပြောင်းရတာခက်ခက်ဟုတ်လားဘုန်းကြီးဒီမှာတတ်တလဲလဲပြောနေခေါင်းပေါင်းနဲ့ခေါင်းပေါင်းနဲ့ခေါင်းပေါင်းခေါင်းမမကလေးတန်းတော့အဲ့ဒီယောဂီကသတိလစ်တဲ့အချိန်မှာဒါလေးငုံသွားတယ်အဲ့ဒါဒီလိုငုံသွားတာအကျင့်ပါနေတော့ဒါဖြစ်ဟုတ်လားပုံစံကြတာပေါ့ဟို habit pattern ဆိုတာမင်းကပြောခဲ့တယ်သူရအကျင့်ပုံစံတော့ကြအဲ့တော့အဲ့ဒါလေးကိုသတိပြန်ကပ်ပြီးတော့ပြန်ပြီးတော့အဲ့လိုဖြစ်သွားပြီဆိုပုဂ္ဂိုလ်ကိုဘုန်းကြီးပြောထားတာလေးလည်းသတိပြန်ရရနော်ဒါဖြင့်တတိရှုနေတဲ့အချိန်မှာဒီလိုဆုံးမထားတဲ့ပြောဆိုထားတဲ့ဩဝါဒပေးထားတဲ့ဆိုအဲ့ဒါလေးကိုလည်းပြန်ပြီးသိရငါဒီညာမလုပ်နေတာဘုန်းကြီးပြောထားတဲ့ဟာတိုင်းကြိုက်ရမကြိုက်ဘူးလားလို့ပြန်လို့ကအဲ့ဒါဟုတ်လားဒီတော့ကိုလုံနေတာလေးကိုပြန်ပြီးသုံးသပ်တဲ့အပိုင်းမှာရှိရအဲ့ဒါမှပြန်လို့ရနောက်တစ်ချက်အခုမနေ့ကပြောတဲ့အချိန်မှာတတိရဝိညာဉ်နဲ့ခန္ဓာဆိုတာထိတာကိုသိတာဝိညာဉ်နဲ့ခန္ဓာကိုသိတာနော်ထိတဲ့အခါမှာသိစိတ်ကလေးပေါ်တယ်ထိမှန်သိအဲ့ဒီထိမှန်သိတာလို့ပဲသိတာလို့ပြန်ပြီးနောက်တစ်စက်နဲ့ရှုဉာဏ်နဲ့ကြည့်လိုက်တဲ့အခါမှာသိတယ်အဲ့ဒါသိတဲ့တဲ့စိတ်ကိုပဲနောက်တစ်စက်နဲ့ပြန်ပြီးရှုရတဲ့သဘောလေးရှိရှိနော်အဲ့တော့ဒါသတိကပ်ပြီးရှုတယ်အဲ့ဒီဟာလေးကိုမြင်အောင်ရှုအဲ့တော့ခုဒီမှာအဲ့ဒီအပြင်ကိုထိတယ်ဆိုတာဝိညာဉ်ကျူးကျင်တယ်ဆိုတာကသင်္ခါရခန္ဓာဒါကသင်္ခါရနော်ခန္ဓာကွဲလိုက်နေပါလေသင်္ခါရတော့စိတ်ဆိုတဲ့စေတနာကိုရှုရဟဲ့လားဟောကဝိညာဉ်သိစိတ်ကိုရှုတာအခုကစေတနာဆိုတဲ့စိတ်ကိုရှုရနော်ဒီတော့ဒီမှာဘုန်းကြီးတို့ရှုစရာလေးတွေပုံပုံပြီးထက်အဲ့ဒါ